ထိုင်းနိုင်ငံမှာ2014ခုနှစ်တုန်းကစစ်တပ်ကအာဏာသိမ်းဖျက်ရှားပြီးအစိုးရကိုအုပ်ချုပ်စင်မှာပေါ်ဆမှုတွေမျက်ကွယ်မှာထောင်နဲ့ဆင်ရဲချခံထားတဲ့ဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကိုနေရရင်ပြန်လည်လွှဲပြောင်းပေးဖို့ဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကဒီနေ့ပဲတောင်းဆိုလိုက်ပါတယ်ဝန်ကြီးချုပ်ဟောင်းရင်းလက်ကတော့ဒေါ်လာသန်းထောင်ချီဆုံးရှုံးခဲ့ရတဲ့အစိုးရရဲ့စဘာဝယ်ယူအစီအစဉ်နဲ့ပတ်သက်လို့ထောင်နဲ့ချခံရမှာကိုရှောင်ရှားတဲ့အနေနဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲပြည်ပကိုတင်ဆောင်ခဲ့တာပါဝန်ကြီးချုပ်ဟောင်းကိုထိုင်းတရားရုံးကပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲမြက်ကွယ်မှာထောင်နဲ့၅နှစ်စီရင်ချက်ချမှတ်ထားပါတယ်။ဝန်ကြီးချုပ်ဟောင်းရင်းလက်ကတော့သူ့အနေနဲ့အမှားယွင်းလုံးမိတာမရှိကြောင်းနဲ့တရားရုံးဆုံးဖြတ်ချက်ဟာနိုင်ငံရေးရွေးချယ်တွေပါဝင်နေတဲ့အကြောင်းပြောဆိုထားတာပါ။ထိုင်းဝန်ကြီးချုပ်ပရယုတ်ကတော့ရာဇဝတ်မှုမကင်းသူတွေကိုပြန်ပို့ရေးနိုင်ငံခြားသဘောတူညီချက်အရဝန်ကြီးချုပ်ဟောင်းကိုပြန်လည်လွှဲပြောင်းပေးဖို့တောင်းခံရတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ပြည်ပမှာရောက်နေတဲ့သူတွေကိုထိုင်းနိုင်ငံကလိုက်လံဖမ်းဆီးလို့မရနိုင်တဲ့အတွက်ဖမ်းဆီးပြီးပြန်လည်လွှဲပြောင်းပေးဖို့ဟာသက်ဆိုင်ရာတိုင်းပြည်ပေါ်မှာသာမူတည်နေတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဝန်ကြီးချုပ်ဟောင်းရင်းလက်နဲ့အကိုဖြစ်သူတဆင်ရှင်နာဝတ်တို့ဟာကျေးလက်ဒေသရဲ့ထောက်ခံမှုကိုရရှိခဲ့ကြပြီးအစဉ်လာအပြင်ဘီရင်ကိုတစ္ဆာခံသူတွေစစ်တပ်ထိတန်းခေါင်းဆောင်တွေနဲ့နိုင်ငံရေးအားပြန်ခဲ့ကြတဲ့ဆက်စုနှစ်တစ်ခုကျော်ကြာထိုင်းနိုင်ငံရဲ့အခြေအနေမှာအထူးအခမ်းအနားမှာနေရာယူခဲ့ကြသူတွေလည်းဖြစ်ခဲ့ကြပါတယ်။